မြန်မာနိုင်ငံမှာကြုံတွေ့နေရတဲ့လူမှုအကျပ်တဲတွေကိုတဒတ်တအားကူညီဖြည့်ရှင်တဲ့အနေနဲ့အလှဒါနလုပ်ကြတဲ့နေရာမှာလူငယ်တွေလည်းပါဝင်လှုပ်ရှားနေကြပါတယ်။ဒီအထက်ကရန်ကုန်မြို့ကအင်တာနက်အွန်လိုင်းမှာစုံစည်းကြတဲ့လူငယ်တွေရဲ့အလှဒါနလုပ်ငန်းကလည်းအတော်လေးကိုခီးရောက်နေပြီလို့သိရပါတယ်။ဒါနဲ့ပတ်သက်လို့စုံစမ်းမေးမြန်းထားသမျှတွေကိုကိုအောင်လင်းဦးရေဆက်ပြီးတော့ပြောပြပေးအောင်ဗျ
။ဟုတ်ကဲ့ပါ။ရန်ကုန်မြို့ကလူငယ်တချို့ကသူတို့ရဲ့အားလက်ချင်ကလေးတွေမှာတခြားပျော်ပါးတွေနဲ့လေလွင့်အချိန်မပြုံးပဲအကျိုးရှိရှိသုံးချဖို့စိတ်ကူးနဲ့အခုလိုလူမှုရေးလုပ်ငန်းတွေမှာကူညီဆောင်ရွက်နေခဲ့ကြတာပါလွန်ခဲ့တဲ့နှစ်ကရန်ကုန်မြို့လှိုင်သာယာမြို့နယ်ကမိဘတင်းသူတွေကိုကူညီရာကအခုလိုဒီဇိုင်းမမတ်အလူတန်းတွေလောက်ကင်လာကြတာလည်းဖြစ်ပါတယ်အွန်လိုင်းအလူရှင်များလို့အမည်ပေးထားတဲ့ဒီအဖွဲ့စူးစီးဆောင်ရွက်ဖြစ်တဲ့အကြောင်းနဲ့ပတ်သက်လို့အဖွဲ့ဝင်အသက်22နှစ်အရွယ်လူငယ်တူကအခုလိုဆိုပါတယ်
ကျွန်တော်ဒီ2005မှာကျွန်တော်တငယ်ချင်းတွေပေါင်းပြီးအလူတစ်ခုလုပ်မယ်ဆိုပြီးတော့အဲ့လိုလုပ်ရင်းရနေဆက်လုပ်ဖြစ်သွားတော့ပေါ့အဲ့ဆက်လုပ်ရင်းနဲ့နောက်ပေးအငဲပေါ့နော်အဲ့ဒီစုပေါင်းပြီးလုပ်ကြရင်ပိုကောင်းမယ်ဘယ်လိုလုပ်ချင်လဲဆိုပြီးတော့အေးလုပ်ကြမယ်ဆိုပြီးတော့ဟိုလုပ်လိုက်တာပေါ့နော်အခုတော့ဆရာကျွန်တော်ဒီမြို့မဲခွေးချောင်းတွေလူရယ်ပေါ့နော်နောက်ဒီဘူဝိုက်တာအာတချို့ပေါ်ဆိုရင်နောက်ပြီးတော့ခလေးဟိုဆေးရုံမှာလည်းဒီဆက်လေးပေါ့နော်ဟိုအောက်ဆီဂျင်ကွန်ဆန်ထရေးတာ PCB လိုရယ်ဆိုပဲပေါ့နော်အဲ့ဒါပါပဲကျွန်တော်တငယ်ချင်းတွေစုပြီးတော့တလောက်2000ပြီးထည့်ကြရပေါ့နော်အဲ့ဒီရမှာတခြားထည့်နိုင်တဲ့လူတွေရောပို့ပြီးတော့စုကြရပေါ့နော်အမှအောက်ဆီဂျင်လူမဲ့ဆိုရင်အောက်ဆီဂျင်စုဖို့ရှိရဲဆိုတော့သူရထည့်ထည့်ကြရတယ်အဲ့လိုမျိုးလေးပေါ့နော
်ပုံမှန်စုဆောင်ရရှိငွေရဲ့လို့တတ်တတ်မှတ်မှတ်မရှိပေမဲ့လွန်ခဲ့တဲ့နှစ်နှစ်ကစလို့အခုလိုအလူတန်းတွေကိုတအားတူရေလှုပ်ဆောင်လာတာအခုဆိုခမန်းကြီးမြမကြက်ငွေတံမိုးစက်စမ်းလောက်တိလှူဒန်းခဲ့ပြီလို့လဲဆိုပါတယ်အခုဆိုရင်ဒီလုပ်ငန်းကိုစိတ်ဝင်စားလို့ပါဝင်လာသူရာကနန်းကျော်တိရှိနေပြီလို့လဲသိရပါတယ်ဒီလိုလူငယ်တွေလူမှုရေးထောက်ပံ့အကူအညီပေးရေးလုပ်ငန်းတွေမှာဘာကြောင့်များပါဝင်ဆောင်ရွက်ဖြစ်လာကြတာလဲဆိုတဲ့အကြောင်းကိုလဲမေးကြည့်ပါတယ
်ဘလို့ကြောင့်ဆောက်လုပ်ရလဲဆိုတော့တငယ်ချင်းတွေစူပါမီအလို့အလှလေးလှုပ်တယ်လှုပ်တာတခြားသူမြင်တယ်မြင်တော့ကျွန်တော်လိုပဲလိုက်လုပ်ကြရဲတော့နော်အချို့လည်းအဲ့လိုမျိုးလေးကျွန်တော်တို့ group လေးလည်းရှိပါတယ်အဲ့လိုကြပါလေဒီလိုပေါ့နော်လူငယ်တွေကတချို့လူငယ်တော်တော်များများစိတ်ဆဲမှာတော့ပြင်မှာအာလူငယ်ကတော့ဟိုလူငယ်ဆိုတော့ငါတို့ရလူငယ်ပဲအလှူတန်းဆိုတော့လှုပ်ဆရာမလို့ပေါ့နော်အလှူတန်းလုပ်တယ်ဆိုတော့အတကြီးရဲ့အခါမျိုးကြီးဘာကိုယ်ပိုင်ဟိုအားစစ်တော့ပတ်စံရှာနိုင်မှာကောက်ကိုစူးတာကောင်းတယ်လို့ထင်ကြတယ်ဒါပေမဲ့ကျွန်တော်ကျွန်တော်မဟုတ်ဘူးရိုင်းမဟုတ်ဘူးရနေမှာဒီမှာဆိုအင်တာနက်တနိုင်သုံးမယ်ဂိမ်းတနိုင်ကစားမယ်ဆိုရင်900ရှိရဗျာအဲ့900အဲ့ဒီဘောမဲ့ခလေးကြောင့်မှာခလေးတယောက်ရဲ့မနှက်စာနေလေစာညစာတရက်သူအသက်ဆက်ရှင်မှုအတွက်စားဖို့အတွက်စားစီရတယ်ပေါ့နော်အဲ့လိုမျိုးကွာပေါ့ဗျာကျွန်တော်ဒီမှာတနိုင်လေးခဏလေးသုံးလိုက်ရုံနဲ့ကုန်သွားမယ်ပတ်စံဒီမှာဘလောက်အကျိုးရှိရဆိုတော့သူတနိုင်ဥမာတနေ့ကိုနှစ်နာရီကစားမယ်ဆိုရင်တော့တနိုင်လျှော့ကစားဖြစ်သွားပါတော့သူစိတ်ထဲမှာအဲ့လိုမျိုးလေးဖြစ်သွားအဲ့လိုမျိုးစိတ်ထဲဆိုတော့သူများကိုကူညီခြင်းနဲ့စိတ်ထဲလေသူတို့စီမှာဖြစ်သွားရဲဆိုတော့စိတ်ထဲမြင်မှာပေါ့ဗျာဒီအမှနိုင်ငံတကာနိုင်ငံမှာကျွန်တော်ပြောချင်တာဟိုချမ်းသာဖို့ဆိုတာချက်ဟိုဒီလိုလူတွေအားလုံးရဲ့စိတ်ထဲညင်မှာဘောရဲအရင်အရေးကြီးရဲ့ခံစားတစ်ခုမှရှိရဲလို့ကျွန်တော်ယူဆရမယ
်ရန်ကုန်မြို့ကလူမှုရေးကူညီထောက်ပံ့မှုဆောင်ရွက်နေတဲ့လူငယ်တူပြောပြသွားတာပါမြန်မာနိုင်ငံမှာကျန်းမာရေးပညာရေးအဆရှိတဲ့ပြဿနာတွေအပါအဝင်လူမှုရေးအကျပ်တဲတွေကြီးထွားနေပြီးကူညီထောက်ပံ့မှုတွေအကြီးအကျယ်လိုအပ်နေတယ်လို့လည်းကုလသမဂ္ဂအပါအဝင်နိုင်ငံတကာအသိုင်းအဝိုင်းကပြောဆိုထားတာပါဒီချိန်ထဲမှာပဲမြန်မာစစ်ဆေးရအာဏာပိုင်တွေကလူမှုရေးလုပ်ငန်းလုပ်ကင်သူတွေအသင်းအဖွဲ့တွေပေါ်ထိန်းချုပ်မှုတွေရှိနေတာကြောင့်သူတို့ရဲ့လုပ်ငန်းတွေကိုကောင်းကောင်းမွန်မွန်မလုပ်ကင်နိုင်ကြဘူးလို့လည်းထောက်ပြပြောဆိုမှုတွေရှိနေတာပါခင်ဗျာ